ရွန်ဝေတံဘိုးဟာတဖြည်းဖြည်းကြောက်လျှောက်မြင့်တက်လာနေခဲ့ပြီးဩဂုတ်လ7ရက်နေ့ကတံဘိုးကျဆင်းမှုဟာ1994ခုနှစ်နောက်ပိုင်းအကြီးမားဆုံးကျဆင်းမှုလည်းဖြစ်ပါတယ်ဒေါ်လာနဲ့ရှင်းလိုက်ရင်ရွန်ဝေတံဘိုးတစ်ရက်ထဲမှာ 1.9 ခန့်လုံးကျသွားတာဟာတနည်းအတွင်းအတက်အကျဖြစ်နိုင်ခွင့်ရှိတဲ့200ခန့်လုံးနဲ့မတိမတားလေးရော့ကျသွားတာဖြစ်ပြီးကျုံနိုင်ငံရဲ့ပြပပုတ်ကုန်ဟာလည်းမနစ်ဇူလိုင်လကတဲ့ဆိုင်ရင်600ခန့်လုံးကျော်ကျဆင်းသွားတယ်လို့တရုတ်အစိုးရကကြေညာပြီးရပ်ပိုင်းအတွင်းမှာဖြစ်သွားခဲ့တာပါတကယ်တော့တရုတ်ရွှေငွေတန်ဖိုးချရတဲ့အဓိကအကြောင်းရင်းထဲမှာပထမနှစ်ဝက်အတွင်းပြပပို့ကုန်အချိန်လျှော့ကျသွားတဲ့အကြောင်းတစ်ခုတည်းကြောင့်တော့မဟုတ်ဘူးလို့ကြွန့်ကျင်သူတွေကသုံးသပ်ပါတယ်ဒုတိယနှစ်ဝက်ပိုင်းအတွင်းစီးပွားကျဆင်းမှုနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့အချိန်မှာမကြသေးခင်ကပဲအစုရှယ်ယာဈေးတွေကျသွားတာကလည်းအခြေအနေကိုပုံမဆိုးဝါးသွားစေတဲ့အကြောင်းအရာဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ်တရုတ်နိုင်ငံအနေနဲ့ရေဘူအားဖြင့်စီးပွားရေးအကျတဲ့နဲ့ရင်ဆိုင်နေရတယ်ဆိုပေမဲ့လည်းတရုတ်နိုင်ငံရဲ့ကုန်သွယ်ဘက်နိုင်ငံအများစုကငွေတန်ဖိုးကျဆင်းနေတဲ့အချိန်မှာယွမ်ငွေဟာအတိုင်းအတာတစ်ခုအထိတည်ငြိမ်တဲ့အနေအထားမှာရှိနေတာဖြစ်ပါတယ်တရုတ်ယွမ်ငွေတန်ဖိုးဟာဒေါ်လာနဲ့ရှင်းလိုက်ရင်လွန်ခဲ့တဲ့တစ်နှစ်လောက်အတွင်းမှာတည်ငြိမ်မှုရှိနေပေမဲ့တခြားငွေကြေးတွေဖြစ်တဲ့ယူရိုနဲ့ဂျပန်ယန်ငွေတွေဟာဒေါ်လာနဲ့ရှင်းလိုက်ရင်အတော်လေးကျဆင်းခဲ့တဲ့အတွက်ငွေတန်ဖိုးအပေါ်ဖိအားပေးမှုတွေပြပပို့ကုန်ကိုထိခိုက်တာတွေနဲ့ရင်ဆိုင်နေရတယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။စီးပွားရေးပညာရှင် Brian Jackson ဟာဘေကျင်းမြို့မှာရှိတဲ့တရုတ်နိုင်ငံဆိုင်ရာ HIS ဒေတာရင်းစီးပွားရေးဌာနကပညာရှင်တဦးပါ
။ If we look at the real effective exchange rate which is against a basket of currencies that compose China's major trade partners
တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ဘက်နိုင်ငံတွေအားလုံးနဲ့ပေါင်းစုပြီးငွေလဲလှယ်မှုအကျိုးသက်ရောက်မှုကိုကြည့်မယ်ဆိုရင်ယွမ်ငွေတန်ဖိုးဟာ7300ခန့်လုံးတော့ဒီတက်ခဲ့တာကိုတွေ့နေပါတယ်။ဒါကဘာကိုဆိုလို့လဲဆိုတော့လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်ပြည်ထောင်စုကလွယ်လို့ကျန်တဲ့နိုင်ငံတွေကိုတရုတ်နိုင်ငံကတင်ပို့နေတဲ့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာ7300ခန့်လုံးဈေးတက်သွားတယ်ဆိုတဲ့သဘောဖြစ်နေတာပါ
။ရွှေငွေတန်ဖိုးတရက်တာချပစ်လိုက်တာဟာငွေတန်ဖိုးကိုဈေးကွက်အပေါ်အခြေခံပြီးအယောင်းဝယ်လုပ်လို့ရနိုင်အောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့တရုတ်ဗဟိုဘဏ်ကအစောပိုင်းမှာပြောခဲ့ပါတယ်။ဈေးကွက်ကဖိအားပေးလာတဲ့အပေါ်အခြေခံလှုပ်ဆောင်တာမဟုတ်ဘဲတိုက်ဆိုင်မှုကြောင့်ဖြစ်တယ်လို့ဗဟိုဘဏ်ကပြောပါတယ်။တကယ်တော့ဩဂုတ်လ7ရက်နေ့ကရွှေငွေတန်ဖိုးချပြီးတဲ့နောက်ပိုင်းတရုတ်အစိုးရကနောက်ထပ်နှစ်ရက်ဆက်တိုက်ငွေတန်ဖိုးထပ်ချလိုက်ပြန်တဲ့အတွက်တစ်ပတ်လုံးအတွက်ရွှေငွေတန်ဖိုးဟာဒေါ်လာနဲ့ရှင်းလိုက်ရင်1.8ခန့်လုံးအထိကျသွားခဲ့တာပါ။ဒါပေမဲ့ဩဂုတ်လ14ရက်နေ့မှာတရုတ်အစိုးရကကြားဝင်ဆောင်ရွက်ခဲ့တဲ့အတွက်ငွေတန်ဖိုးကျနေတာကနေရပ်တန့်သွားပါလေ။အရင်တုန်းကတော့လဲလယ်မဲ့ငွေကြေးအလုံးကိုဆုလိုက်ပြီးငွေလဲနှုန်းကိုဘလောက်ထားသင့်တယ်လဲဆိုတာကိုတရုတ်အစိုးရကအလဲမှာသတ်မှတ်ပေးလိုက်လို့ရှိပါတယ်။အဲ့ဒီကြတော့မှတတ်မှတ်ထားတဲ့နှုံးတဲ့200ခန့်နှုံးအတက်အကျအတွင်းဈေးကွက်ကသူ့လိုလိုငွေကြေးလဲလဲရောင်းချမှုတွေလှုပ်ဆောင်ကြတာပါဒါပေမဲ့သူတို့အနေနဲ့လိုအပ်တယ်လို့ယူဆရင်ဘဟုဘဏ်ကမကြာခဏကြားဝင်ဆောင်ရွက်တာတွေရှိခဲ့ပူပါတယ်တရုတ်အစိုးရကပြတ်ထန်းလိုက်တဲ့ငွေကြေးလဲလဲမှုဆိုင်ရာမူဝါဒအသေးအအဓိကလဲလဲတဲ့ငွေတွေနဲ့ယွမ်ငွေပထမနေ့မှာလဲလဲခဲ့တဲ့တန်ဖိုးအတိုင်းနောက်တစ်နေ့မှာလဲဆက်လဲလဲကြရမှာဖြစ်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုဟာပွင့်လင်းမြင်သာမှုပိုရှိစေတဲ့လုပ်ရဖြစ်ပေမဲ့နောက်တစ်ဆင့်ဘာဖြစ်မယ်ဆိုတဲ့အပေါ်မှာအများကြီးမူတည်နေတယ်လို့ Brian Jackson ကပြောပါတယ
် Really what we'll have to see is whether or not they continue to see sort of large one-off depreciations on other you know
ဆိုင်ဆိုင်နဲ့အချိန်တွေနဲ့တိုက်ဆိုင်တာတော့အခုလိုငွေတန်ဖိုးကျတာလားဒါမှမဟုတ်တစ်ချိန်တစ်ခါပဲငွေတန်ဖိုးကိုချတာလားဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပါ
တခြားနိုင်ငံတွေကငွေတွေလိုတရုတ်ယွမ်ငွေဟာနိုင်ငံတကာငွေကြေးလဲလှယ်ရေးဈေးကွက်မှာလွတ်လပ်စွာလဲလှယ်ရောင်းချတာမျိုးမရှိသေးပါဘူးဒါပေမဲ့ရွှေငွေနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်အောင်တရုတ်အစိုးရကကြိုးပမ်းနေပါတယ်။လျောင်ချွန်းဟာတရုတ်နိုင်ငံအခြေစိုက် CITIC နိုင်ငံတကာဘဏ်ကစီးပွားရေးပညာရှင်ပါ။တရုတ်အစိုးရရဲ့လှုပ်ဆောင်မှုဟာတရုတ်ငွေကိုလွတ်လပ်စွာရောင်းဝယ်ဖောက်ကန်းနိုင်ရေးအတွက်မှန်ကန်တဲ့လမ်းကြောင်းကိုဦးတည်နေတဲ့လုပ်ရဖြစ်တယ်လို့သူကပြောပါတယ
်။因为人民币还没有自由化，所以中间价呢
ရမီဘီလိုခေါ်တဲ့တရုတ်ရွှေငွေဟာလွတ်လပ်စွာရောင်းဝယ်ဖောက်ကွာခွင့်မရှိပါဘူးတရုတ်ဘဟုဘဏ်ကဆက်ပြီးဈာဝင်လှုပ်ဆောင်နေဥမှာပါဒါပေမဲ့အကျဉ်းချက်အသစ်တွေထုတ်ပြန်တာနဲ့ပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်လာတာကြောင့်သူတို့ရဲ့ဈာဝင်ဆောင်ရွက်မှုဟာအရင်လိုအကျဉ်းကြီးများတော့မယ်လို့မထင်ပါဘူ
းပြည်ပင်ပြောင်းလဲရေးကိုဦးတည်ပြီးရွှေငွေတန်ဖိုးကိုအခုလိုချတာဖြစ်တယ်လို့တရုတ်အစိုးရကပြောနေပေမဲ့တခြားနိုင်ငံတွေကလည်းသူတို့ရဲ့ရှင်ပြိုင်နိုင်မှုရှိနေအောင်ငွေတန်ဖိုးတွေအပြိုင်ဆိုင်လိုက်ချတာမျိုးဖြစ်နိုင်တယ်လို့သူတည်တည်တွေကသတိပေးပြောဆိုကြပါတယ်။ငွေကြေးဆိုင်ရာစစ်ပွဲဟာလွန်ခဲ့တဲ့ကာလအတော်ကြာကလေးကစတင်နေခဲ့ပြီးဖြစ်ပြီးတရုတ်နိုင်ငံကအခုလိုလှုပ်ဆောင်တာဟာလည်းအဲ့ဒါကိုတုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့လျှောင်ချွန်းကပြောပါတယ်။ရွှေငွေတန်ဖိုးချလိုက်တဲ့အတွက်တရုတ်နိုင်ငံရဲ့ပြပပို့ကုန်ကိုအထောက်အကူပြုစေမှာဖြစ်ပေမဲ့တရုတ်နိုင်ငံကပြပကိုတင်ပို့တဲ့ကုန်ပစ္စည်းတွေထုတ်လုပ်ဖို့အတွက်ပြပကနေကုန်ကြမ်းတချို့တင်သွင်းရတာလည်းရှိနေတာကြောင့် တရုတ်ဆိုရအနေနဲ့ငွေကြေးစစ်ပွဲလို့ခေါ်လို့ရတဲ့အပြိုင်ဆိုင်ငွေတန်ဖိုးချတာမျိုးကိုလိုလားမှာမဟုတ်ဘူးလို့ Brian Jackson ကပြောပါတယ်။တကယ်လို့တရုတ်နိုင်ငံကသာဈေးကွက်ကိုပုံမလုပ်ပိုင်ခွင့်ပေးမယ်ဆိုရင်ယွမ်ငွေဟာနိုင်ငံတကာမှာအသုံးပြုတဲ့ငွေဖြစ်လာဖို့အထောက်အကူပြုစေမယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ယွမ်ငွေကိုတခြားအမေရိကန်ဒေါ်လာ၊ယူရိုငွေ၊ဂျပန်ယန်နဲ့ဗြိတိန်ကပေါင်စတာလင်တို့လို IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့မှာအရန်ငွေထည့်ဝင်ထားနိုင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်ခင်ဗျ။